Mingla Nyanegi Matara Shinashi, Megan Dirazu, Washington DC Murogani, Natasago Guni, Ogola Sanaya, Taninani Nyanegi, viewing the Mavai season ago, Namasano Dinan is how Naguani, Kuranai, Chisati, Tolu Beni Babi, Klinomida Sako Sakon and Nasangarugani, Taya Nasin, I Mabishin. Dinan again season Muajama Sumo Machine.
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေ့မှာထွက်ခြားတဲ့သတင်းတွေကတော့ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေအတွင်းတန်ရရတူအများပြရှိခဲ့ပါတယ်မြန်မာစစ်တပ်ပိုင်းမိုင်းတဲလ်မိုဘိုင်းကုမ္ပဏီနဲ့တိုက်တွေ့ဆက်ဆံမှုတွေရပ်ဆိုင်းလိုက်ကြောင်းဘယ်ဂျီယံကုမ္ပဏီကပြောပါတယ်မြန်မာနိုင်ငံတော်ရဲ့ကြီးရေရှာမှုတွေကြောင့်လူ90ကျော်သေဆုံးခဲ့ပါတယ်
Running at the way, Momia, Yiji, who repeated and Tinid, Mombina, Palmunerega, Tepu, Gong Yuadi,
ကျွန်တော်ပို့တဲ့ဈေးနဲ့မှာတော့ခြေ
အခုရေစုံကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဟောင်ကောင်ကဆန္ဒပြသူတွေကိုအဓိကရုံးနေနေတပ်ဖွဲ့တွေကမျက်ရည်ပုံးနေရာဘာကြီးစံနေနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဒေါသထွန်းနေကြတဲ့ဆန္ဒပြသူတွေဟာတင်းနယ်လာနေအစောပိုင်းကရဲရဲရဲအမိန်ကိုအာခံပြီးလက်နေပိတ်ဆန္ဒပြခဲ့ကြပါတယ်ဟောင်ကောင်ကျွန်းပေါ်ကရက်ွက်အတော်များများမှာထိခိုက်ဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပြီးမြို့တစ်ခုလုံးကလည်းမိကုံးငွေတွေနဲ့ပြည့်နေသ ိန်မှာလည်းလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကမြို့ရဲ့မြောက်ပိုင်းဒေသမှာတိရှက်အင်ဂျီအဖြူတွေဝတ်ဆင်ထားတဲ့သူတွေကဆန္ဒပြသူတွေကိုဒုတ်တင်နဲ့လိုက်ရိုက်ခဲ့တဲ့ဤသူလူအုပ်တစ်ခုကဆန္ဒပြသူတွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။တင်းနစ်လာနေဆန္ဒပြပွဲအတွင်းလူပေါင်း54ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပြီးအဲ့ဒီထက်က2ဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပြီးတော့28ဦးကတော့စိုးရိမ်စရာမရှိဘူးလို့စေယုံတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တင်းနစ်လာနေမှာဖြစ်သွားတဲ့ဆန္ဒပြပွဲတွေဟာအကြမ်းဖက်လို့ရဖြစ်ကြောင်းတရုတ်အစိုးရကခေါ်ဆိုလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုမစ္စစ်ဆပီပြည်နယ်တွေကအစာသားဆက်ရုံတွေမှာအထောက်အထားမရှိတဲ့တရားမဝင်နေထိုင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနယာယီအကြီးအကဲကကာကွယ်ပြောဆိုလိုက်ပါတယ်။ဆက်ရုံ၅ခုမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့သူ680တဲက200လောက်ဟာရာဇဝတ်ပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းဝင်သူတွေဖြစ်တဲ့အတွက်မူလနိုင်ငံတွေကိုပြန်ပို့မယ်လို့ယာယီဝန်ကြီး Kevin McLennan က NBC သတင်းရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကမိဘတွေဖမ်းဆီးခံရလို့ဝမ်းနဲ့ငိုကြွေးနေတဲ့ကလေးတွေရဲ့ပုံတွေကိုရုပ်သံသတင်းတွေမှာဖော်ပြခဲ့ကြတာပါဝင်းကြီးမက်ကလနန်ကတော့ကလေးတွေကိုထိမ့်သိမ်းစောင့်ရှောက်ရေးကိစ္စတွေကိုပါထက်တွက်ပြီးဖမ်းဆီးစီးနှင်းမှုတွေကိုတတိထားဆောင်ရွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်ကလေးတွေကြောင့်ပဲဖမ်းဆီးပြီးတနားရီတွင်းမှာ32ယောက်ကိုပြန်လွတ်ပေးခဲ့တယ်လို့290ကိုလည်းတရက်အတွင်းမှာပဲပြန်လွတ်ပေးခဲ့တယ်လို့လည်းဆိုပါတယ်Texas ပြည်နယ် El Paso မြို့မှာတနက်သမားရဲ့ပြစ်ခတ်မှုကြောင့်တောင်အမေရိကတိုက်နယ်ပွား22ယောက်သေဆုံးခဲ့ပြီးရပိုင်းကြမှာအခုလိုတရားမဝင်နေထိုင်သူတွေကိုရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့တော့အချိန်အားဖြင့်မတင်တော့ဘူးဆိုတာကိုအမိမြေဒုံကျော်ရေးယာယီဝန်ကြီးကအတိအမှတ်ပြုပြောပါရယ်အထောက်အထားမရှိနေထိုင်သူတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့လုပ်ငန်းတွေကိုအရင်အရေးယူရမယ်ဆိုတဲ့မူရှိပေမဲ့အလုပ်ရှင်တွေကိုအရေးမယူဘဲတရားမဝင်အလုပ်သမားတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်လို့တော့ဝန်ကြီးကနောက်ဆက်ပြီးတော့ဒီအလုပ်ရှင်တွေကိုအရေးယူသွားမယ်လို့သာပြောကြားခဲ့ပါရယ်
Belgium အခြေစိုက်ဂျိုဒုဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Newtek ကမြန်မာစစ်တပ်ပိုင်း Mintel ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတိကျလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဘို့တောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖျက်လိုက်တဲ့ပထမဆုံးပြပကုမ္ပဏီဖြစ်ပါတယ်။ကုလသမဂ္ဂရဲ့အကြံပြုချက်တွေကိုလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကရှယ်ယာပိုင်ဆိုင်ထားတဲ့ မိုင်းတဲမိုဘိုင်းကုမ္ပဏီနဲ့ဆက်ဆံမှုတွေဖြတ်တောက်တော့မယ်လို့အော်ဂိုလာ6ရက်နေ့ရက်စွဲနဲ့ညူတက်ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်နေတယ်ဆိုတဲ့ချိုးဖောက်မှုတွေကိုတိထားရတဲ့သူတို့ကုမ္ပဏီရဲ့နှိပညာတွေကိုရောင်းချမှာမဟုတ်ကြောင်းလဲညူတက်ရဲ့ထုတ်ပြန ဖြစ်တတ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းအမီစီလက်အောက်ခံစတားဟိုက်အများပိုင်ကုမ္ပဏီကနှစ်ဆက်ရှိရာခိုင်နှုန်းနဲ့ကုမ္ပဏီပေါင်း12ခုနဲ့ဖွဲ့စည်းထားတဲ့မြန်မာနေရှင်နယ်တယ်လီကွန်ဟိုးဒင်းကုမ္ပဏီလီမိတက်ကစက်တီရာခိုင်နှုန်းအသီးစီးပိုင်ဆိုင်ထားကြတာပါ။နှစ်ထောင်တဆယ့်ရှစ်ခုနှစ်ဇွန်လကိုရက်နေ့ကလုတ်တဲ့မိုက်တဲကုမ္ပဏီဖွံ့ဖွဲ့အခမ်းအနားကိုတမတော
ဒီကနေ့ရှင်နေနေပြန်ကြပါပြီမယ်ကဲဆယ်ရေးတွေကိုဆက်လုပ်နေကြပါတယ် ရေပင်းအကြီးကျယ်ခံရတဲ့တင်းနာရီတိုင်းဘက်မှာလည်းမိုးများပြီးတော့ရေလွှမ်းမှုတန်းကြောင့်တရားတချို့ကျိုးပြတ်ခဲ့တယ်လို့ကားလမ်းမတချို့လည်းရေမြုပ်သွားတဲ့အတွက်ဆက်သွယ်ရေးတွေပြတ်တောက်နေပါတယ်ဒါကြောင့်ကုညီကယ်ဆယ်ရေးတွေအရေးပေါ်အကူအညီပို့ပေးဖို့အခက်တွေ့နေကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်အပြင်မြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းနဲ့အေရဝတီတိုင် ဒီတာကံတွေအနေနဲ့အထူးသတိထားကြဖို့နဲ့မိုးလေဝသရေပေါ်သတိပေးချက်တွေကိုနားဆွင့်ထားကြဖို့အတွက်မိုးဇလနဲ့မိုးလေဝသပညာရှင်တွေကသတိပေးနေကြပါတယ်မြန်မာနိုင်ငံတုံးဝန်းဇွန်လ 9万9000比业绩也相互的让刘也四十万的对阿郎就欧英生活的亚的路库拉德姆嘎鲁达金萨纳姆阿古尼贝耶三亚尼南耶用UNO查嘎德林投片他瓦的
ယူအမေရိကန်တန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19ကီလိုဟက်စ်19669ကီလိုဟက်စ်တင်9965ကီလိုဟက်စ်တင်9969လိုင်းဒိုမီတာ19ကီလိုဟက်စ်တင်9969လိုင်းဒိုမီတာ25ကီလိုဟက်စ်တင်9969လိုင်းဒိုမီတာ26ကီလိုဟက်စ်တင်9969လိုင်းဒိုမီတာ25ကီလိုဟက်စ်တင်9969လိုင်းဒိုမီတာ26ကီလိုဟက်စ်တင်9969လိုင်းဒိုမီတာ26ကီလိုဟက်စ်တင်9969လိုင်းဒိုမီတာ26ကီလိုဟက်စ်တင်9969 Immigrant Visa Season Tickle Satin like down. Young Yomashi, American Tayonga, Dignity Topian Labare, American Golden Kisan Epsi, Lepa Key to Epsi, Toya Luturi to a Topi, a Pugin Visa, V1, B2, Nakuzalongo, the Bounder Shoutan and Season or Satin like that, Chibare. Dikizin, Deya, Pugin Visa, the Jango, Tonga, Tatan Shima Pipi, Amagan Jile, Pizia, Molo Bulu Subare, Nanga Jaki, Tuala, Mupumia Lazi, it was your enine, Akulo Pugin Visa, Shout Halo, Lukuzim, a season or Satin like Jim Pitello, Nemanga say American Tamajis called Mashega Piovare. Many American Utajam and Manning and Dari to a Pugin Visa, the town lay down, Niba, Topig, Epi, Daha, Natown to Sang Agunicara sign, Liza Yakai no Tula in Pitello Subare. နောက်တစ်ဆက်ခွန်2017ပညာသင်နှစ်အတွင်းမှာမြန်မာနိုင်ငံကကျောင်းသူကျောင်းသားစုစုပေါင်း1500ကျော်အမေရိကန်မှာပညာသင်ကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါဟာအဲ့ဒီနေ့မတိုင်ခင်ပညာသင်နှစ်ကတည်းကနိုင်ရှင်လိုက်ရင်16ရာခိုင်နှုန်းဒေါ်လာလေးဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ကနေမြန်မာနိုင်ငံကိုလာလေကြတဲ့ခီးသွားအရေအတွက်ဒေါ်လာနေပြီးအခုနှစ်ပထမနှစ်ဝက်အတွင်းမှာတင်အမေရိကန်နိုင်ငံသား
3,000 ယောက်ထဲမှာရှိနေပြီး16ယောက်လောက်ပျောက်ဆုံးနေပါတယ်။ဒီကနေ့တနင်္လာနေ့မှာရှေ့ဘက်ပင်လယ်ကမ်းခြေဒေသရှန်တောနယ်ကိုဝင်တိုက်နေတဲ့မုန်တိုင်းကြောင့်မိုးသီးထန်စွာရွာပြီးရေတွေကြီးနေပါတယ်။ရှန်တောနယ်ထဲမှာ9ယောက်သေဆုံးပြီးတော့9ယောက်ပျောက်ဆုံးနေတယ်လို့တရုတ်အစိုးရကရှင်းဟောတဲ့တင်ကပြောပါတယ်။ဒီနေ့ထဲမှာလူ3000လောက်လည်းဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။ခြေကျန်းနယ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ မုန်တိုင်းကြောင့်ကြေကျန်းတဲ့ကျန်းစုနယ်ရီအပြင်စီးပွားရေးအချက်အချာကြတဲ့ဆန်ဟိုင်းမြို့ကစုစုပေါင်းလူသက်တန်းကျော်ဘေးလွတ်ရာပြောင်းရွှေ့ခဲ့ကြရပါတယ်။မုန်တိုင်းကြောင့်စီးပွားရေးအရစုစုပေါင်းထိခိုက်ဆုံးရှုံးမှုကလည်းဒေါ်လာ 12,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,
ဒီနေ့ကအစိုးရစစ်တပ်တွေလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအစ်ဒီအဒါပွဲတော်ကိုအစ္စလာမ်ဘာသာဝင်တွေကျင်းပခဲ့ကြပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးဒေသပါကစ္စတန်အုပ်ချုပ်မှုဘက်မှရှိတဲ့ မူဇာဖာရဘတ်မြို့ကိုအစ်ပွဲတော်အထိမ်မှပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမူကိုရေရှိနဲ့နိုင်ငံရေးကောင်ဆောင်တို့ချို့တွားရောက်ခဲ့ပြီးကက်ရှမီးပြည်သူတွေရဲ့ကိုယ်ကံကြမ္မာကိုဖန်တီးခွင့်ရရဲ့ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံကဗလီကြောင်းတွေမှာလည်းတန်းနဲ့ချီတဲ့အစ္စလာမ်ဘာသာဝင်တွေဝှပြုဆုတောင်းပွဲတွေကျင်းပပါတယ်။အစ္စလာမ်ဘာသာဝင်တွေဆော်ရီအာရေ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒ
ဒီဇင်ဘာလ၂ရက်နေ့ကနေ၂ရက်နေ့အထိအမေရိကန်အားကစားသမားနှစ်ယောက်ဟာအမေရိကန်အိုလံပစ်ကော်မတီရဲ့တန်ခတ်မှုကိုခံရဖို့ရှိနေပါတယ်။ဖန်ဆင်းအားကစားသမား Rhys Embodenga သူပါတဲ့အမေရိကန်အသင်းရွှေတိုက်စုရတဲ့အတွက်သူပေးပွဲမှာအမေရိကန်နိုင်ငံတော်သချင်းဖွင့်ပြီးအမေရိကန်အလံလွှင့်တင်စဉ်မှာမတ်တပ်ရက်ဂုဏ်ပြုရမယ့်အစားဒုတစ်ဖက်ထောက်ဆန္ဒပြခဲ့တာပါ။တခါဒီ African American
တလုံးပြအာဂါသမာဂွမ်ဘယ်ရီကလည်းစနေနေ့ကရွှေတိုက်စုရလို့စူးလက်ခံတဲ့အခမ်းအနားအတွင်မှာအမေရိကန်နိုင်ငံတော်သချင်းဖွင့်စဉ်မှာလက်သေးဆုပ်လက်မောင်းတန်ပြီးဆန္ဒပြခဲ့ပါတယ်။ မွန်ပြည်နယ်ပေါင်မြို့နယ်တွင်ကတဲချူကုန်းကျေးရွာမှာမိုးများပြီးတော့တောင်ပြိုကျတာကြောင့်အခုချိန်ထိတည်ဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီလို့မိသက်ဦးစီးဌာနကပြောပါတယ်။မိုးကဆက်ပြီးတော့ရွာနေတာကြောင့်လည်းရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာအခက်အခဲတွေကြုံနေရတဲ့အပြင်နီးပညာအားနည်းတာကြောင့်အခက်အခဲဖြစ်နေရတာလို့ရှာဖွေကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါတယ်။နောက်ဆုံးရအခြေအနေတ
ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ နေပြီးမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေခဲ့ပါတယ်။သေဆုံးသွားသူတွေကလက်ရှိမှာပြန်ရှာတွေ့ထားတဲ့ခန္ဓာကိုယ်တွေရှိနေသလိုပျောက်ဆုံးနေသူတွေလည်းရှိနေသေးတဲ့အတွက်ဆက်လက်ပြီးရှာဖွေကယ်ဆယ်နေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီးမှုဥတင်တောင်းဦးက VOA ကိုပြောပြပါတယ်
။ဟုတ်လား။ဆုံးတဲ့နေရာကဒီနေ့ပေါ့။ဒီနေ့ကတော့ကြာ3ဦးမှ4ဦးရထားပါတယ်။တော့စနေ25ချီပေါ့နော်ရှာဖို့တွေ့ရှိမှုစုစုပေါင်း59ဦးရှိတော့ခင်ဗျဘလော့ခက်ခဲလဲတော့ကျွန်တော်တို့တောင်ပြူရဲ့ဇရက်အနေထားမျိုးမှာပေါ့လေကျွန်တော်ဒီတောင်နေရာလဲကွာလို့သူရွှင့်နေညာရွှင့်နေမြေသားများရတယ်မှာတို့အတုံးလိုက်ခက်လိုက်ကြိုးရမှာပြီးတော့ကျွန်တော်ရှာဖို့ကြေးလေးလောက်ရတယ်မှာတော့သိနေတာပေါ့အခုကသူကရေမိုးရေများပြီးမှဆိုတော့ရွှင့်ပြီးတော့နွင်ထဲမှာဆိုတော့လေအကုန်လုံးကသူကအမေဟာနေမရှိဘူးအကုန်လုံးအလုံးအပြည့်တော့နွင်လို့ထဲမှာရှာတဲ့အနေထားမျိုးတွေတချို့ကြလဲရှာဖွေရတဲ့အခက်အခဲကတော့ခုနပြောတော့ဗောနော်ဒီအခက်အခဲတွေရှိတယ်ခုနတော့နော်နော်လေးရှာတဲ့အခက်အခဲပေါ့တုံးလိုက်ခက်လိုက်ကြမှာတော့66တူတူရှာရင်တော့ပို့ပြီးတော့အချင်းပြေတာပေါ့
တိတ်ဆုံးသူဦးရေဆက်လက်တိုးပွားလာနိုင်ကြောင်းလည်းဥတင်တောင်းဦးကခံမှန်းထားပါတယ်လက်ရှိအခြေအနေမှာဤပညာပိုင်းအခက်အခဲတွေကြောင့်ရှာဖွေကယ်ဆယ်ရေးပိုင်းခက်ခဲမှုတွေရှိနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ရှင်တန်ရေးလူမှုကုညီရေးအသင်းဥက္ကဋ္ဌဦးထွန်းထွန်းဦးကပြောပါတယ
်ဥပမာရတဲ့ခါကျတော့ကျွန်တော်တို့မနေ့ဆိုလို့ရှိရင်9နိုင်ရနေပတ်မှာညဆိုလို့ရှိရင်9နိုင်8နိုင်ပြီပေါ့နော်ကျွန်တော်သူ့ဖို့ပြရတယ်ဆိုတော့အဓိကတော့ကျွန်တော်ဒီမှာလုံနေတယ်မဲ့လေညမောင်နာနဲ့ကျွန်တော်ဗာလဲစင်ဒီမှာမရှိပါဘူးခင်ဗျာဆိုတော့အခက်အခဲဆုံးကတော့ကျွန်တော်ပင်လဲပင်ပန်းနဲ့နားရလဲနေရမရှိဘူးမိုးရွာဆိုနေပူ၆လုံးနေတယ်မိုးရွာတော့ပူများပါလေခင်ဗျာ
ဟုတ်တော့ကျွန်တော်နားခိုးစရာနေရာလဲမှာကျွန်မဆိုလို့ရှိရင်တော့ကျွန်တော်ခုနကခုနကပြောတဲ့ကျွန်တော်တို့ကိုပြောမယ်ရွှေချင်တဲလေးတွေတူပြီးတော့မှာပဲလို့ပဲအဲ့ဒီအနေပေါ်မှာနေပြီးတော့မှကျွန်တော်ဒီမှာတော့လောလောဆယ်တော့ကျွန်တော်ရှာပွေပြည်သေးပေါ့နော်ကျွန်တော်မိသားတက်ဖွဲ့တွေရဲ့တော့ကျွန်တော်စစ်တက်ကအားရရဲ့ပေါ့နော်ကျွန်တော်အလုပ်ကူပေါင်းတို့မှာဒီမှာလုပ်ကြရပါရခင်ဗျာမဟုတ်တော့က ဒီရေဘေးဆောင်စခန်းတွေမှာခိုးလုံလေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးဂျွမ်အိုချာကအောက်ဂုလာရှိရနေနောက်ဆုံးရတဲ့တင်တွေပေါ်မှာအခြေခံပြီးထုတ်ပြန်ထားပါတယ်။ဒါပြင်ဂျွမ်နောက်မိုင်းကစပြီးရေတီရေရှံမှုတွေကြောင့်လူပေါင်း
ပြီးခဲ့တဲ့ကြာသပတေးနေ့ညက30မုံကြီးနယ်မှာမိုးတီးထံပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေဘေးလွတ်ရာတိတ်ဆောင်နေရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေခဲ့ကြတာပါ။လက်ရှိရေဘေးနဲ့ပတ်သက်လို့မုံကြီးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မိကွန်ချင်းကအဲ့ဒါပဲကြာတော့ဟုတ်မှာပဲဆက်မှာပြည်နယ်ပေါင်း300ဆက်ပေါ့နော်။အဲ့ဒီမှာပြင်တော့အရောက်ရောင်းလောက်ရှိတယ်ပေါ့။အဲ
ရဲ့ဒီကတော့ဟိုမော်ကြီးရဲ့အတန်ကြီးနဲ့အဲ့ဒီမှာတော့ပုံရွာကြီးပဲဒီကတော့ဟိုအတော့ဟိုရှေ့ဘက်ကျတော့ခါရအိမ်ကြီးကသူ့ကခြေတန်းကြီးပြီးသူ့အိမ်ကခြေတန်းကြီးပြီးဆိုတော့သူ့အိမ်မှာပဲသူ့နေတယ်ဒါပေမဲ့ကြီးကလည်းကြီးရတယ်ပေါ့နော်အဲ့ဒါလည်းအဲ့ဒါသုံးရွာကြီးပဲနတ်မော်ရဲ့ဟိုမော်ကြီးရဲ့အတန်ကြီးနဲ့အဲ့ဒီမှာတော့သုံးရွာကြီးပဲဒီကတော့ဟိုမော်ကြီးရဲ
VOA သတင်းတော်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝက်ရှိသတင်းပတ်ဒီထဲမှာမိုးလေဝသအခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့ကံယူရန်တခြားမှာတော့လေဖိအားနဲ့ရေဝင်ကဆက်ပြီးတော့အားကောင်းနေတယ်လို့မုတ်တုံလေးကလည်းအားကောင်းနေစေရှိတာမို့လို့ဒီရပိုင်းနေ့အတွင်းမှာမိုးပေါ်ပြီးတော့မှရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။လက်ရှိရေကြီးနေတဲ့ဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့တဘာဝဘေးရန်ရဲ့ကာကွယ်ရေးအဖွဲ့တွေရဲ့လမ်းညွှန်မှုတွေအတိုင်းသတိထားနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ်။
မြန်မာပင်လယ်ကဲဝဲန်းတစ်ချောင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရောင်ဝန်းကြောင့်ကဲဝဲန်းတစ်ချောင်းနဲ့ကမ်းလွတ်ပင်လယ်ပြင်မှာတနအီကုမိုင်40နုံးနဲ့မိုးတဲ့နေပြင်ကျောက်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်လေဖိအားနဲ့ရောင်ဝန်းကြောင့်မိုးရွာသွန်းမှုပိုများပြီးရေဝင်ရောက်လာနိုင်တဲ့ဒေသတွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုသတိပေးလိုက်ပါရယ
်ထိုင်မှာတော့မိုးပိုလာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒီလေဖိအားနဲ့ရောင်ဝယ်ရှင်ရောင်လို့ဒီမုတ်တုံနဲ့ကောင်းနေတဲ့ကြောင့်ဒီမြန်မာကံဝရန်လျှောက်နဲ့ကံလုပ်ပင်နေပြီးမှာတော့ရံပန်းရံကမိုးသက်နေပြီးကြောင့်ဒီတော့မှအနိုင်ရှိနိုင်တယ်နော်ဒီလိုမျိုးမိုးသက်နေပြီးကြောင့်လည်းရှိမှနဲ့ကျွန်တော်တို့အေးပြင်းပြင်းနေရကတနအီမိုင်40နောက်ထိတော့တိုင်နိုင်တဲ့နေထိုင်မျိုးရှိတယ်။တိုင်မြေကတော့ကျွန်တော်တို့ဆယ်ပြည်ခြုံနိုင်တဲ့နေထိုင်မျိုးရှိပါတယ်။ဟုတ်ကဲ့။ဒီတက်လာနိုင်တဲ့ဥစ္စာတော့ကျွန်တော်တို့ဒီမဝင်မြင့်သာပေါင်းပေါ့နော်သာပေါင်းတော့သူကစိုးရင်မရောက်ဖို့တော့90စင်တီမီတာပဲလို့တော့တယ်ရောင်းရင်တော့တက်လာတော့တရက်ကိုတော့3စင်တီမီတာနုံအောင်နဲ့တက်တယ်ဘောနော်အောက်ကဒီပတင်ရံနဲ့ဒီတရက်စင်တီမီတာဒီရောင်းတောင်းခံနေတဲ့ပကြောင်လို့တော့ဒီတာပေါင်းမှာတော့ဒီနောက်နည်းရောဆိုတော့ဒါဆိုရင်မရောနိုင်တဲ့နေထိုင်မျိုးရှိတယ်နောက်တစ်ခါတော့ကျွန်တော်တို့ဒီပုဂိုးပေါ့နော်ပုဂိုးမှာလည်းကျွန်တော်တို့ဒီဒီအပိုင်းမှာဒီဝိုးတိုင်းနေတာကြီးမှာမိုးများနေမိုးများနေတဲ့နေထိုင်မျိုးရဒီပုဂိုးမှာတော့ဒီနေ့ဒီဒီတက်လာတာနှစ်ပီဝင်ဒီမှာတော့တက်လာတဲ့နေထိုင်မှုတွေရှိပါတော့။ဒီဝင်ရောက်နိုင်မှုတွေရှိလာနိုင်တဲ့အကြောင်းလို့ကျွန်တော်တို့အစိုးရမှအနောက်နေရာတွေတော့အစိုးရမှရောက်နိုင်တဲ့နေထိုင်မှုတွေတော့ကျွန်တော်တို့သတင်းထုတ်ပြန်ပြီးထားပါတယ်။နောက်တစ်ခါတော့ကျွန်တော်တို့ဒီဘီနဲ့ဘီနဲ့မြေရာလည်းဒီကျွန်တော်ဒီပြန်တက်တဲ့နေထိုင်လေးရောက်နေပါတော့။ရောက်နေရင်ကျွန်တော်ဒီအစိုးရမှရောက်ဖို့အတွက်ကတော့ဒီဝဲရောက်တော့လို့ပြီးပါတော့။ဒီနဲ့ဒီလည်းနည်းနည်းတော့အဆောင်ကြီးရမယ်နေထိုင်မှုတော့ရှိပါတော့။
ညီမငယ်မှာမိုးရသည့်အတွင်းပြီးခဲ့တဲ့နှစ်တွေကအခုလိုမိုးများနေရှိပေမဲ့လည်းချင်းပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာသာတောင်မြူတာတွေရှိခဲ့တာပါအခုနှစ်အတွင်းမိုးဆက်တိုက်ရွာသွန်းပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့တရင်တိုင်းတိုင်းဒေသတွေမှာမြေကြီးတူတာတွေတောင်မြူတာတွေဆူဆူဝါးဝါးကျုံတိခဲ့ရပါတယ်လက်ရှိအခြေအနေတွေအရရေပိတက်ခန့်နေရတဲ့ပြည်သူတွေအနေနဲ့မိမိတို့ဒေသ ဒီနေ့ကျွန်တော်အနေနဲ့လက်ရှိမှာတော့ဒီသွားပြီးအနေနဲ့ကာဝေးရေးအဖွဲ့ကြီးရဲ့နိုင်ငံရေးအနေနဲ့ဒီဝင်နေတဲ့နေရာလေးမှာဒီကိလကနာကုလုံဟိုင်းအနေနဲ့ဒီကိလကနာသွားကုလုံနေတဲ့နေရာမှာပြီးခဲ့တဲ့ဂျပန်တွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမုံမီနယ်ကင်းရင်ပြည်နယ်ပဲခူးတိုင်းနဲ့တနင်္လာရီတိုင်းခံနေရာအနှံ့အပြားမှာမုတ်တုံမှုရွာတုံမှုများလာကြောင်း
ရေကြီးရေရှမ်းဖြစ်တာမြေပြိုရာတွေဖြစ်နေပြီးမုံမီနယ်အတွင်းမှာတော့ဒီတဘောကဘေးအန္တရာယ်တွေကိုအစိုးရဆုံးခန်းဆန်းနေရတာဖြစ်ပါတယ်ခင်ဗျာ။ဒေါ်ရရှင်များရှင်မြန်မာနိုင်ငံနဲ့ဂျာမန်လက်တလုံးကျုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွေးရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းဥယျာဉ်ဆုံးခွာထွက်ပြေးနေကြရပါတယ်။ နေ့စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေ့မှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘယ်လိုရေရှည်ပြင်ဆင်မှုတွေလုပ်ထားပေးသင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံ chinese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုချုပ်တင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့စည်တင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအဖမ်းဆီးရတဲ့တရင်ကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကြောက်ရံကျေးရွာအုတ်ချုပ်ရည်မှုတအုပ်အပါဝင်၃ဦးကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားတယ်လို့တပ်မတော်ဘက်ကပြောပါတယ်။စီအေပရိပခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာအေအေတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေသခံတွေဖမ်းဆီးခံနေကြရတာမှကတော့သိရတဲ့အရေးအတွက်ထက်ကိုပိုများနိုင်တယ်လို့ဒေသခံလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်တက်မတော်နဲ့အေအေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေစေဖြစ်ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါဒီခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ကြောက်ရံကျေးရွာတွင်ကျေးရွာအုပ်ချုပ်ရေးမှူးအပါဝင်လူ၃ဦးကိုအေအေရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်ကြောင်းစစ်ဆေးတွေ့ရှိပြီးတပ်မတော်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းထိန်းသိမ်းထားတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်ရွာအုပ်ချုပ်မှုပိုင်းပေါ့အဲ့မှာ၃ယောက်စစ်ဆေးကြပြီးကျေးရွာအုပ်ချုပ်မှုတွေအကြောင်းဆရာတွေရောနောက်တစ်ယောက်လည်းကျွန်တော်ဟိုဟာခိတထိန်းသိမ်းထားတာရှိပါတယ်သူတို့ဆရာတွေကဒီနဲ့ဆက်သွယ်ထားတဲ့အာဆက်သွယ်ရေးလို့တွေ့ရှိခဲ့တဲ့ခိတထိန်းသိမ်းထားတာရှိပါတယ်ကဲဆန်းကိုအနာပေးတယ်ဆုံးတော့မိနဲ့အညီပဲဆောင်ရွက်ပါပါ
ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကမြန်မာစစ်တပ်ကနေကြောက်ရံကျေးရွာတွင်တရင်ရရှာဝေစစ်ဆေးရမှာကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်မောင်ကျေးရွာမူလတန်းပြဆရာဦးနိုင်အောင်ထွန်းနဲ့တငံလုပ်ငန်းလုပ်ကင်သူကျော်သူစုတို့ကိုအေအေဖွဲ့နဲ့အပြန်အလှန်ပြောဆိုဆက်သွယ်ထားတဲ့အထောက်အထားတွေ့ရှိရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကစိန်သိမ်းထားပြီးလှုပ်ဆောင်လှုပ်နီးနဲ့အညီလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်စည်ရဲတဲမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းချေးရွာကအုတ်ချိုရည်မှုတချို့ကိုအေအေဖွဲ့နဲ့ဆက်သွယ်တဲ့ဆိုပြီးအရင်ကလည်းဖမ်းဆီးမှုတွေရှိခဲ့ဘူးပါတယ်ဒီလိုဖမ်းဆီးခံရတဲ့အခြေအနေတွေကြောင့်တာဝန်ကနေနှုတ်ထွက်သွားတဲ့ချေးရွာအုတ်ချိုရည်မှုရည်အတွက်ဟာလည်းဥယျာဉ်တရားဆက်မနေရှိနေပါတယ်ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကတော့မြန်မာစစ်တပ်ကနေမနေ့ကရွာသား73ဦးကိုဖမ်းဆီးထားပြီးဒီကနေ့မှတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့အဲ့ဒီထက်က5ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်
နောက်ဆုံးအချိန်ကမနေ့ကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်။ပုံလုံးတော့ကျွန်တော်ပို့တဲ့ဈေးလေးမှာတော့ဈေး၃ယောက်လောက်ပါတယ်။တချို့ပြန်လဲလာပြီးတော့အဲ့ဒီမှာပြန်ခဲ့တဲ့လူက၃ယောက်ပဲပြန်ပါတယ်။ပြန်တဲ့လူတွေကိုလက်သေးလိုက်ပါတယ်။
ဒီကတဲ့အောက်ကလငားရည်နေတော့ကဘူရီတောင်မြို့နယ်ပြင်ချောင်းကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလထမ်းပြအကြောင်းဆရာတူကိုမြန်မာစစ်တပ်ကနေမတင်ကြလို့ဖမ်းဆီးစစ်ဆေးရမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်သွယ်နေတဲ့ဆိုတဲ့အချက်လက်ကိုတွေ့ရှိရလို့အကြံဖက်တပ်ဖြည့်ရေးဥပဒေပုံမှန်90ကကြီး90နှစ်ခါခွေးလို့နဲ့အမှုဖွဲ့အရေးယူထားပါတယ်။လက်ရှိချိန်ကြည့်တော့ရခိုင်ပြည်နယ်အ
ยามาสิตาตัวจ้าไต้หวันพี่ปัวเขตเดือดรู้เอ๋พวกพี่หุยยาขันตุขากับพี่ว่าเลยมันนี่ก็ที่เจ้าตัวมีเนี่ยป้าหัวที่ข้าตรงอย่างจ้ามันเนี่ยกูน่ะยังงานมันนี่มาเอ็มมาหัวไต้หวันชิคกี้พายชิเลยที่ก็มาสุดท้ายเอ็มมางานงานยาวขาเอ้าชิคกี้พายมาปัวเลยที่เจ้าคุ้มกูที่โน้นไปดูใครจะตัวกันดีที่เก่งตัวกันเนี่ยมาอุจจาร์ส่งไปแล้วแต่งอะไรตัวเดียวสิตั้มรอบพี่หุยยาผมมุ่งโจมโซมินทงอ่ะรอ จังหวัดมีเนี่ยด้วยไต้หวันพี่ปัวจะมาชิบุลูเปียวสุเขตเลยมันนี่ก็มีอุ้มอยู่เนี่ยมองดมอยู่เนี่ยแบบมาไต้หวันเนี่ยผมบอกว่ามุขพี่ปัวเขตเลยรู้สึกว่าเนี่ยต้องบอกให้กับที่ว่าอย่างเช่นนู้นยาวุ้งสีแดงมาเลยใช่ไหมยาวุ้งก็จันทร์ดวงสีจ้องที่ว่าสีแดงลงมาใช่ไหมวันนี้ตรงนี้ว่าต้องไม่เอาเกาหลีเลยแต่ที่แกทางยาชิมดวงสีออกจันทร์ดวงมองดมแบบมาเนาะมันจะเป็นเส้นไหนก็มาแล้วมือไม่ตรงปกติสีจีวันอะไรออกมาบอก
มองดูผมบอกว่ามุขเสียมาที่การมุ่งเดียวไม่ใช่พี่แม่เปรียบเพื่อเลือกเชื่อสุราสงสารในเสือลูกตัวก็สูบอะไรยิ่งขยันในเรื่องมันมีมาสิตาเนี่ยเอ๋พ่อรู้จักไต้หวันรีสับชิดเชียงมาไหมสิบเอ็ดช่างตัวก็เลยอุยกันเลยตอนนี้จะชาร์จตัวแล้วในวีกูสูงยิ่งชอบตั้งเราสีแล้วในวีลูกูยิ่งไปพ่อรีก็เปลี่ยวอะไรถ้าเปลี่ยนพฤติกรรมเสียด้วยเอ๋เนี่ยพัฒนาได้สูบีมาถึงการมุ่งเนี่ยพันสิ่งทั้งสิ้นขยันดูยิ่งตัวก็เลยในยานีว่าสีแล
ဒီနေ့ရေဒီယိုညနေခင်းအစီအစဉ်ပြပြခြင်းမှာပဲ
ဒီလိုက်လို့မီတာ25 မြန်မာစစ်တပ်ပိုင်းမိုင်းတက်ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆန့်လိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတရားလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်ရဲ့စစ်ပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဖို့တောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်လိုက်တဲ့ပထမဆုံးပြပကုမ္ပဏီတစ်ခုဖြစ်ပါတယ်။ ဒီနေ့ကတော့ဒီနေ့ကတော့ကျွန်တော်တို့ရဲ့အစားအသောက်စက်ရုံတွေမှာအထောက်အထားရှိတဲ့တရားမဝင်တွေလေပြီးအားနဲ့ရောင်းကြောင်းကရေးဝန်ထမ်းတရှိတဲ့အမေရိကန်တန်ရုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါလေအမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလက်ပတ်ခီးစဉ်အတွက်ဖြစ်စေတွားရောက်လူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ဆန်တိုးစ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ညာ
This program has come to you from the Voice of America, Washington.
From Washington,